မ္မနိုင်ငံတွင်မှ၄၀နှစ်အမြဆေးရဇဝမှုလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝမှုတွေဆက်ဖြစ်နေပြီးနိုင်ငံတကာရဲ့ဝေဝါးတဲ့ကြေညာချက်တွေကိုမြန်မာပြည်သူတွေအယုံကြည်ကင်းမဲ့နေတာကလက်တွေ့အရေးယူလုံဆောင်လာမဲ့အရေးကိုညီငွေတာရှည်စွာစောင့်ဆိုင်းနေကြရတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်တောင်အန်ဒရူးစ်ကတင်းနှင်းလာနေကပြောပါတယ်ဂျနီဗာမြို့မှာကျင်းပတဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီကိုတင်သွင်းတဲ့မြန်မာနိုင်ငံလူအခွင့်အရေးအခြေအနေအစီအစဉ်ခန္ဓာထဲမှာတော့မြန်မာစစ်တပ်ဟာနေစဉ်နဲ့အမျှရာဇဝတ်မှုကျူးလွန်နေပြီးပြည်ထောင်ကနေကင်းလွတ်ခွင့်ရနေတယ်လို့တောင်အန်ဒရူးစ်ကထည့်သွင်းပြောဆိုပါတယ်မြန်မာနိုင်ငံမှာဆက်အာဏာသိမ်းခဲ့တာတစ်နှစ်ကျော်ကြာလာတဲ့အချိန်ထိကုလသမဂ္ဂအနေနဲ့အစည်းအဝေးတွေကျင်းပတာကြီးညာချက်တွေထုတ်ပြတာပါရှိပြီးစစ်ကောင်စီအပေါ်တပင်းကြီးထိရောက်တဲ့အရေးယူဖို့ဆုံးဖြတ်ချက်ချနိုင်တာမျိုးမရှိခဲ့ကြောင်းတွန်အန်ဒရူးစ်ကထောက်ပြပါတယ်နိုင်ငံကမှယူကရိန်းရေးဖြစ်လာတဲ့အခါယူကရိန်းအပေါ်ကျူးကျော်တိုက်ခိုက်တဲ့နိုင်ငံကိုပြင်းထန်တဲ့ဒဏ်ခတ်အရေးယူမှုတွေချက်ချင်းလုံဆောင်ခဲ့ကြတာကမြန်မာပြည်အရေးအတွက်လည်းဒါမျိုးဖြစ်တဲ့လို့သူကပြောပါတယ်မြန်မာနိုင်ငံတွင်ဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေတပ်ဖြတ်မှုနဲ့ဘုရင်ဆုံးပါထပြရတဲ့အဖြစ်တွေညှဉ်းပန်းနှိပ်စက်မှုလူမသိသူမသိကြောက်ွက်သွားမှုလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေအတွက်စစ်ကောင်းဆောင်တွေမှာလုံးဝတာဝန်ရှိကြောင်းဒါတွေကိုရည်ရွယ်ချက်ရှိရှိလုပ်ဆောင်နေတယ်လို့လဲတော်အန်ဒရူးစ်ကထပ်လောင်းပြောဆိုပါတယ်ခင်ဗျာ